မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်ခဲ့တဲ့မိုးကာဆိုင်ကလုန်းမုန်တိုင်းအားပျော်သွားပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကယ်ဆယ်ရေးစခန်းတွေမှာဘေးလွယာရှောင်တိမ်ခဲ့သူတွေနေအိမ်တွေကိုပြန်နေကြပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေရှိတဲ့နေရာကိုမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြို့သူမြို့သားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရတဲ့နေရာရွှေ့ပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တသန်းလောက်နေထိုင်တဲ့ကော့စ်ဘဇားဒုက္ခသည်စခန်းကိုထိခိုက်တာကနည်းပြီးလူ1900လောက်အပေါ်ပဲသေရောက်မှုရှိတဲ့အကြောင်းနဲ့အင်ဂျီ300လောက်ထိခိုက်ခဲ့တဲ့အကြောင်း IFRC ကနိုင်ငံတကာကြက်ချင်သည် ICRC ကနိုင်ငံတကာကြက်ချင်သည်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံဟာလူပေါင်း၄သိန်းလောက်ကိုဘေးလွယာရွှေ့ပြောင်းပေးခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမုန်တိုင်းကြောင့်အနည်းဆုံး3ဦးသေဆုံးခဲ့တဲ့အကြောင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့သေဆုံးတဲ့သတင်းမကြားရှိရပါဘူးခင်ဗျာ